ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုလူသူနေထိုင်တဲ့အရက်တွေနဲ့ဝေးတဲ့နေရာတွေမှာပဲပြုလုပ်ကြဖို့လိုတယ်လို့စစ်ပွဲဒုက္ခဒေသဒုက္ခတွေအရေးလှုပ်ဆောင်နေကြသူတွေကပြောဆိုလိုက်ပါတယ်စစ်ပွဲတွေကြောင့်ထောင်ထဲချေတဲ့ဒေသခံတွေဟာဆိုးရတဲ့ရာသီဥတုအခြေအနေကြောင့်အိုးအိမ်ဆုံးခွာပြေးနေကြရပြီးဒီကနေ့မှာပဲမိုးကောင်းမြွနေတဲ့မှာရွာသူရွာသားတထောင်ကျော်လောက်ဟာစစ်ဘေးလွတ်ရာနမတိလန်းကွနှစ်ချင်းဖျားကြောင့်မှရောက်ရှိနေကြပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကချင်ပြည်နယ်မိုးကောင်းမြို့နယ်ကချင်လွတ်လပ်ရေးတပ်မတော် KNA တပ်မှနေလောက်ခံတိုင်းရင်းစစ်တပ်တွေကမှမြန်မာတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေမှုကြောင့်ကစုတ်ကျေးရွာနဲ့အနီးဝန်းကျင်ရွာသားတထောင်ခန့်ဟာရွာကိုစုခွာပြီးနမတိလမ်းခွနှစ်ချင်းဖျားချောင်းကိုဒီကနေ့မှတင်းချောင်ရောက်ရှိနေပြီဖြစ်ပါတယ်စစ်ပေးချောင်ကစုတ်ရွာသားတွေရဲ့အချင်းတွေကတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုပြောပါတယ
်အခုဒီနမတိလမ်းခွနှစ်ချင်းဖျားချောင်းရောက်နေပြီနမတိလမ်းကွာကအတင်းတော်တွေလင်းလင်းကိုကြီးရဲ့အဖေတကားနဲ့လာသေးတယ်။အခုရောက်တာစင်တထောင်ဝင်းကျင်လောက်ရောက်နေပြီဒီမှာ။နေရာ300လောက်ကဒီလိုကတော့ချဲတယ်အရင်ဆောင်သွားနေမှတော့အခုတော့ဒီကနေ့တက်ထွက်သွားမယ်လို့အတင်းတော်ရောက်ပါတယ်ခင်ဗျာ။အခုဒီလိုကရွာမှာတယောက်မှမရှိတော့ဘူး။ချေချင်နဲ့လောက်ချောင်းနေတာအခုကဟောအသွားဦးဒီစတော့ကြည့်တာဒီပါလေမျက်မမြင်တာတွေတော့တော်တော်ဒုက္ခရောက်နေလေ
။နမတိကိုလာလမ်းကူးလက်မှာတမတော်ကလည်းဟာတာမှုကိုခံနေရတယ်လို့ဥကွန်လာကအခုလိုပြောပါတယ်
ဒီကောင်းတွေကအတားနေတာအမသုံးနိုင်လေးနိုင်လောက်ကြာတော့တယ်ဒီကောင်းတွေကတားလာလမ်းမှာအဲရွာသားတွေကမနဲ့ကြာမစားတဲ့အောက်လူမျိုးဆိုင်ရဲ့ငတ်ပါနေရတူရဲ့စီတော့တော်တော်ဒုက္ခရောက်တယ်ဗျ
စစ်ပေးရှာကစုတ်ရသားတွေကိုနမတိလန်းခွနှင်းချင်းဖျားเจ้าမှာနေရာချထားတယ်လို့ခရိယာတင်းတော်ကတာဝန်ရှိသူတွေမြို့နယ်အာဏာပိုင်တွေကလည်းလာရောက်ကြည့်ရှုအားပေးစကားပြောကြားခဲ့တယ်လို့လည်းသူကဆိုပါတယ်ဧပြီလ20ရက်နေ့မှာမြန်မာသမ္မတကနေ KIA တိုင်ရင်စစ်တပ်ကိုလေရင်နဲ့လက်နက်ကြီးတွေပြစ်ခတ်မှုရှိနေတာကြောင့်တိုင်ရင်စစ်တပ်နဲ့နှမိုင်ကကွာမှာရှိနေတဲ့ကစုတ်ရွာသားတွေရွာကနေတင်းချောင်လာနေဆဲတာပါလက်ရှိဒေသတွင်ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုဆက်ပြောပါတယ
်သမ္မတတက်ကတော့ဒီကရင်းစစ်တပ်ကမှရောက်နေတယ်ဆိုတော့တော့နေရောညရောဟိုအမိုင်းကဘုံတွေကနေပြစ်မမမနလေင်တနဲ့လာတိုက်တယ်လေင်တနဲ့ရင်းနဲ့အဲရမယ်ပိုင်းအဖြစ်တိုက်ကြတာပေါ့ဒီတော့သူကြီးရောင်းနဲ့အဲနမိုင်လောက်ပဲဝဲတယ်ဆိုတော့အားအားကြတာပေါ့ဆယ်အခုကတိုက်ပွဲကြီးဖြစ်နေတယ်ဆိုတော့ရွာကိုထိမှာပါဆယ်ဒါကြောင့်မို့ဒီတင်ကမနေရတော့ဘူ
းမနေ့ကညနေပိုင်းထိတမတော်ကနေစစ်လီရင်နဲ့၃ချိန်ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဥက္ကွန်လကဆိုပါတယ်2019ခုနှစ်ဩဂုတ်လ3ရက်ကလည်းမြန်မာတမတော်နဲ့ဒေသတွင်းခြေပြုတ်နေတဲ့ KIO ကချင်လွတ်လပ်ရေးတမတော်တို့ကြားတိုက်ပွဲကြောင့်ကစုတ်ရွာသားတွေဟာထိခိုက်ဒိဆုံးမှုရှိခဲ့တယ်လို့ရွာသားသဆောင်ခန့်ဟာလည်းနမ်ရီမြို့ထဲကိုစစ်ပေးတင်းချောင်းနေခဲ့ရပါတယ်အခုလိုလက်နက်ကင်အဖွဲ့တွေအနေနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ရပ်ရွာတွေမှာထိုးစစ်ဆင်တာဟာမသင့်တော်တဲ့လှုပ်ဆောင်မှုတစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥဆော်ချက်ကပြောပါလေ
ထိုးစစ်ဆင်တာကြည့်ကြအောင်ဖြစ်ပြီဆိုရင်အများရန်ပြည်သူတွေကပြိမိတာခြေပြဖြစ်နေတယ်ဒီမတမ်းမှဒုက္ခရောက်တယ်ခုပြည်ပြည်လက်နက်ကြီးကဘုံရတဲ့ဂျာလင်းကပြည်သူလူထုတွေကအဲ့ဒီဒုက္ခအလီလီကြောက်ရောက်တဲ့အနေအထားမှာအများရန်တုံနေရတယ်အဲ့ဒါကြောင့်ဒီဘက်ကထိုးစစ်ဆင်တာကြည့်ကြအောင်ပြည်သူလူထုနဲ့ဝေးတဲ့နေရာမှာပဲသူစီဂျင်းတက်ခဂျင်းကိုလုပ်နေတော့သူကောင်းပါလိမ့်မယ်အဲဒီဒီတို့သူနဲ့မိမိကကရှိတဲ့နေရာတက်ကိုဗျာမြတာအလည်းနဲ့ကြည့်ကြတာတို့အဲ့ဒီကြတော့ဒါမလို့ပြလုပ်ထားတဲ့မပြတော်တဲ့လုပ်ရတဲ့ခုဖြစ်တယ်လို့ကျွန်တော်တို့မြင်တယ်
တရက်ပိုင်းမှာ KIO ခြေပြုတ်ရသေးတာတွင်တမရိုဘက်ကနေသုစစ်စင်လာမှုတွေရခင်ကထက်ကျယ်ပြလာတဲ့အခြေအနေကြောင့်တိုက်ပွဲပြင်းထန်လာမဲ့အခြေအနေမှာရှိနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူးကြီးတော်ဘူးကပြောပါတယ
်ဒီစစ်ပစ်ပမှာတိုက်ပွဲကြီးနမရတမရိုဘက်ကနေလည်းကြီးနေပြီလေနောက်ပြီးတော့ညနေပိုင်းမှာလည်းညနေပြန်ပြစ်တယ်လို့ကြားတယ်နောက်ရင်းကင်းနဲ့လည်းခြေကျင်းနဲ့လည်းပြန်ပြစ်လာတယ်လို့တော့ကြားတယ်တော်တော့ဖြစ်နေသုံးချင်တယ်ဒါပေမဲ့ဒီစစ်ကတိမြင်မရသေးဘူးအကန့်တဲ့ဖက်ရင်ချုံနေတဲ့ဘက်မှာလည်းတိတိကျကျထိုင်ပြီးအဲဘော်ဒီရော့ရှိတယ်လို့ကြားတယ်။နောက်အမခန်ကြီးနေရာဘက်မှာလည်းမင်းကစိုက်ပွဲကြည့်တယ်လို့ကြားတယ်။နောက်ပြီးတော့လိုက်ကဌာနချုပ်အများမှာလည်းပဲလက်လက်ကြီးနဲ့ပြစ်တာရှိတယ်။မင်းကဟိုတမခါသုံးနေတဲ့ဒီမကြံရံဖက်မှာလည်းလက်လက်ကြီးနဲ့အလားပြစ်ကြတယ်။ဒါနဲ့တော့စစ်ကြောင်းကြီးကပူပူမပြက်လာတယ်ဆိုတော့ဒီတိတိနေဘက်မှာတိုက်ပွဲကပူမစိတ်လာမယ်ပူမအပြစ်ထလာမယ်လို့ကျွန်တော်တို့အဲ့လိုပဲအဆုံးကတ်ပါတယ
်ပြီးခဲ့တဲ့ဧပြီလ5ရက်နေ့ကကချင်းမြို့နယ်တနိုင်းမြို့နယ်တွင်ရွှေမော်ပရင်းမော့ဒေသတွေမှာကချင်းလွတ်လပ်ရေးတပ်မတော် KIA ကနေပျောက်ကြားစစ်စင်ရင်းနဲ့မိုင်းစစ်စင်ရင်းပြုလုပ်မယ်လို့ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေဆဲပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ဘက်မှာတမတော်နဲ့ KNA တို့ရဲ့တိုက်ပွဲတွင်အောင်လွတ်ရွာနဲ့ပတ်ဝန်းကျင်ကျေးရွာသား2000ကဟာစစ်ဘေးလွတ်ရာသောတောင်ဆဲဆက်ပြီးသိမ်းရှောင်နေရပါတယ်။ ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကတော့ဒီနေ့ပဲဖြ